အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရဲ့စစ်ဆေးသူတွေနဲ့တချို့ကိစ္စတွေမှာသဘောတူညီမှုရရှိခဲ့တယ်လို့အီရန်ကပြောလိုက်ပါတယ်။သဘောထားကွဲမှုတချို့ကိုဖြေရှင်းနိုင်ခဲ့ပြီးတော့နောက်တစ်ခါတွေ့ဆုံပွဲကြလို့ရှိရင်အခုတင်ပြအဆိုပြုလာတဲ့အချက်တွေကိုပြန်ပြီးတော့ဆွေးနွေးမှာဖြစ်တယ်လို့အီရန်အစိုးရဘိုင်သတင်းအေဂျင်စီကပုတ်တခုနေမှာပြောကြားခဲ့ပါတယ်။တဟီရန်မှာလုပ်ခဲ့တဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့အီရန်ဘက်ကအသေးစိတ်မပြောသလိုနိုင်ငံတကာအမှုမြှုပ်စွမ်းရည်အေဂျင်စီ IAEA ဘက်ကလည်းတစုံတရာထုတ်ဖော်ပြောခြင်းမရှိသေးပါဘူး။အီရန်ရဲ့နျူကလ িয়ার ဆက်ယုံတွေရှိရာကိုကုလသမဂ္ဂစစ်ဆေးရေးမှုတွေကိုပြန်လည်တွားရောက်ခွင့်ပေးဖို့အတွက် IAEA ကိုယ်စားလှယ်တွေတဟီရန်မှာရောက်ရှိဆွေးနွေးနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကဆွေးနွေးပွဲတုန်းကတော့ဘာသဘောတူညီမှုမှမရရှိခဲ့ကြပါဘူး။ဒါပေမဲ့ပါချင်စစ်စခန်းစီကိုစစ်ဆေးသူတွေကိုတွားခွင့်ပေးကောင်းပေးမယ်လို့အီရန်ကအရေးအမွဲပြောကြားခဲ့ပါတယ်။အီရန်ကအဓိကယူရေနီယံတန့်စင်တဲ့ဆက်ယုံကဒီအဓိကအသုံးပြုတဲ့ပစ္စည်းကိရိယာတချို့ကိုအဆင့်မြင့်မယ်လို့လည်းဒီဗုဒ္ဓဟူးနေ့တုန်းကပြောကြားခဲ့ပါတယ်။နတ်တပ်ဆက်ယုံကဗဟိုခွာဇက်တွေကိုအစ်စ်တွေစတင်ပြောင်းလဲတက်ဆင်နေပြီလို့အီရန်နျူကလ িয়ার စွမ်းရည်အဖွဲ့အစည်းအကြီးအကဲကပြောကြားခဲ့တာဖြစ်ပါတယ်ရှင်။